ပြီးခဲ့တဲ့ရက်ကထိုင်းနိုင်ငံမဲဆောက်မြို့မှာဆေးလာကူးတဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်3ဦးကိုထိုင်းလူဝင်မှုကြီးကြပ်ရေးကနေစစ်ကောင်စီလက်အောက်ခံ BGF ထံအနံငယ်တာဟာဥပဒေချိုးဖောက်မှုတစ်ခုဖြစ်တယ်လို့ဖြေရှင်းချက်ပေးဖို့ထိုင်းနိုင်ငံရေးပါတီတစ်ခုဖြစ်တဲ့ Commoners Party ကကြေညာချက်ထုတ်ပြန်ပြီးတောင်းဆိုလိုက်ပါတယ်။ဒီသတင်းကို VOA သတင်းတော်မအေးမှာကသတင်းပေးပို့ထားပါတယ်
။ထိုင်းမြန်မာနယ်စပ်မဲဆောက်မြို့မှာလာရောက်စေကူတနေတဲ့ကော့ကရိတ်မျိုးဘက်ကလာတဲ့ Lion Battalion Commando အဖွဲ့ကဒုတိယစစ်ကြောမှုကိုတီးယအပါဝင်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်3ဦးဟာမဲဆောက်မြို့မှာ AB လ3ရက်နေ့ကဖမ်းဆီးခံခဲ့ရတာပါ။သူတို့တွေကိုလူဝင်မှုကြီးကြပ်ရေးချုပ်မှထိန်းသိမ်းထားခဲ့ပါတယ်။သူတို့ဟာနေရပြန်လို့မရတဲ့သူတွေဖြစ်ကြောင်းပြောဆိုထားပေမဲ့သူတို့ကိုထိုင်းလာဝကကမြန်မာပြည်ဘက်ခြမ်းနေကြားဆောင်တပ်ကိုလွှဲပြောင်းပေးလိုက်တာပါဒီအတွက်နိုင်ငံရေးပါတီတစ်ခုကကြီးညာချက်ထုတ်ပြီးကန့်ကွက်ခဲ့တာကတော့ကောင်းတဲ့အခြေအနေတစ်ခုဖြစ်တယ်ဆိုပြီးပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH ရဲ့ပြောရေးဆိုခွင့်ရှိသူဦးစီသူမောင်ကအခုလိုပြောပြပါတယ်
ဒါနဲ့ပတ်သက်လို့ဒီလူတယောက်ကိုဖမ်းဆီးနှိပ်စက်မယ်ဆိုယုံကြည်ရတဲ့အခြေအနေရှိရအောင်သိပါလေနဲ့ပြန်ပို့တာမျိုးကြတော့ခိုင်းရတာလူခွင့်ရေးရှူတောင်းရကြည့်ရင်တော့တော်တော်အင်မတန်ဆိုးရွားတဲ့လုပ်ရဆိုပြီးတော့ဒီပါတီတစ်ခုကဒီအခုထိုင်းနိုင်ငံအစိုးရကိုဒါဟိုကြီးညာချက်ထုတ်ပြီးတော့တိုက်တွန်းတဲ့အခြေအနေရောရှိတာပေါ့ဒါပေမဲ့ဒီကာလမှာတော့ဒီလူမျိုးအတန်လေးတစ်ခုထွက်လာပြီးတော့ဥကောက်ပွဲလဲသူတို့ကြီးလာတယ်ဒါကိုစိတ်ဝင်စားနေတယ်သူစိတ်မကြည်ညာချက်တောင်ထုတ်တာလို့ဒါaccount တက်မှုလို့ကျွန်တော်မြင်တာပေါ့နော
်ဒီလိုပြန်လဲလွှဲပြောင်းပေးတာ ਨੇ ပတ်သက်လို့အမျိုးသားညီညွတ်ရေးအစိုးရ NUG ကလည်းကန့်ကွက်ခဲ့ကြောင်းပြောပြပါတယ်နေဆက်ချင်းထိတွေ့နေတဲ့အိန္ဒိနာချင်းနိုင်ငံတွေအချင်းချင်းပြည်တွင်းပဋိပက္ခတွေကိုနားလည်ရမှာဖြစ်ပြီးရေရှည်ဆက်ဆံရေးတိဆောက်သွားရမှာဖြစ်တယ်လို့လည်းသူကဆိုပါတယ်စေကူတာဖို့အတွက်လာတဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်3ဦးကိုထိုင်းရနာပိုင်းတွေကဖမ်းဆီးပြီးစစ်ကောင်စီကိုလွှဲပြောင်းအပ်နှံခဲ့တဲ့အတွက် AP လ10ရက်နေ့ကစာထုတ်ပြီးတော့ကန့်ကွက်ခဲ့တာဖြစ်ပါတယ်။ထိုင်းနိုင်ငံအနေနဲ့၎င်းတို့ကိုယ်တိုင်လက်မှတ်ရေးထိုးထားတဲ့ညှဉ်းပန်းနှိပ်စက်ခြင်းနဲ့လက်စားဖြောက်ဖမ်းဆီးခြင်းကိုစန့်ကျင်တဲ့ဥပဒေကိုချိုးဖောက်တာဖြစ်တယ်လို့လည်းထိုင်းပါတီတွေကစွပ်စွဲထားပါတယ်။ဒီအတွက်ဖြေရှင်းချက်ပေးဖို့ကိုလည်းတောင်းဆိုထားပါတယ်။အခုလိုမျိုးအန်ရယ်ရှိမှန်းသိရတဲ့ပြန်ပို့တာကတော့မဖြစ်သင့်ဘူးလို့လည်းဦးစီသူမောင်ကပြောပါတယ်။
ဒါကနေသက်တလျှောက်မှာနိုင်ငံတစ်ခုကမတည်ငြိမ်နိုင်မှာပေါ့နော်ဟိုဖြစ်လေဖြစ်တာရှိတဲ့အခြေအနေပေါ့နိုင်ငံတစ်ခုမတည်ငြိမ်နိုင်မှာနေသက်တစ်ခုဖျက်ချော်ပြီးတော့ရောက်ရှိလာမယ်အဲ့ဒါမှာနိုင်ငံရေးရာအထိန်းသိမ်းခံဖို့အတွက်ကိုပေးလို့ရကိုဟိုဒီရှောင်လာတဲ့လူတွေရှိမယ်စစ်ပွဲဖြစ်လာလို့ပြည်ပခအတွင်းမှာရှောင်လာတဲ့လူတွေရှိမယ်နေသက်မြင်းအနေနဲ့ထိစပ်နေတဲ့နိုင်ငံတွေဟာတက်ဆိုင်ရနေသက်မြင်းနဲ့ထိစပ်နေတဲ့နိုင်ငံတွေရဲ့ပြည်တွင်းရေးနဲ့လူသားချင်းစာနာမှုနောက်တစ်ခုကတကယ်ကိုလူခွင့်ရေးချိုးပေါက်ခံရတဲ့အခြေအနေတွေကိုသူတို့အနေနဲ့အမြဲတမ်းဟိုမျက်ခြေမပြတ်တင်ဘူး။ဘာကြောင့်လဲဆိုတော့အခုလိုအခြေအနေမျိုးမှာကြတော့ဒါတကယ်ဒုက္ခရောက်တဲ့လူကိုပို့ပြီးတော့ဒုက္ခတွေနဲ့ဟိုပို့ပြီးဆွဲချမိတယ်လို့ဖြစ်သွားတာပေါ့နော်
။ညှဉ်းပန်းနှိပ်စက်ခြင်းနဲ့လက်ဆောက်ဖြောက်ဖမ်းဆီးခြင်းတားဆီးနေနေရေးဥပဒေမှာတော့အစိုးရအဖွဲ့အစည်းများသို့မဟုတ်အစိုးရတာဝန်ရှိသူတွေအနေနဲ့လူပုဂ္ဂိုလ်တဦးတယောက်အတွက်လက်ဆောက်ဖြောက်ဖမ်းဆီးတာလူမဆန်စွာပြုမှုဆက်ဆံတာညှဉ်းပန်းနှိပ်စက်တာနိုင်ငံတနိုင်ငံတို့မဟုတ်မိသီးလူပုဂ္ဂိုလ်တဦးတယောက်ကိုမှမောင်းထုတ်ခြင်းလွှဲပြောင်းပေးအပ်ခြင်းပြည်နယ်နယ်ပေးခြင်းအလင်းမရှိစေရဆိုပြီးအတိအလင်းပြဋ္ဌာန်းတာကြောင့်ထိုင်းနိုင်ငံအနေနဲ့ပြည်ရင်းသောပြည်ပဥပဒေပါချိုးဖောက်တာဖြစ်ကြောင်းထိုင်းအတိုက်ခံပါတီကဝေဖန်ထောက်ပြကြပါရဲ့ရှင်